မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအစိုးရဘိုင်းရဲ့မူဝါဒချိကက်ဆောင်ရွက်မှုမှာမြန်မြန်ဆန်ဆန်လှုပ်ဆောင်စရာတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနောက်ကျောင်းပြန်လည်သွားနိုင်တဲ့အခြေအနေတွေပေါ်မှာလည်းသတိထားပြီးဆောင်ရွက်သွားရမယ်လို့အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကပြောလိုက်ပါတယ်။ဒီကြောင်းအပြည့်စုံကိုတော့တွားရောက်တွေ့ဆုံထားတဲ့ရန်ကုန်ရုံးခွဲကကုသညိုကပြောပြမှာပါရှင်။
မြန်မာနိုင်ငံကိုနှစ်ရက်ကြာရောက်ရှိနေတဲ့အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာမြန်မာသမ္မတဥသိမ်းစိန်နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ပြည်ချာရေးဝန်ကြီးဦးအောင်ကြည်စရတီမြန်မာအစိုးရတာဝန်ရှိသူတွေနဲ့တီးခြားစီတွေ့ဆုံခဲ့ပြီးတော့လက်ရှိမြန်မာနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေအပေါ်နှစ်ဖက်အမြင်ဆွေးနွေးမှုတွေရှိခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့2014အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အတောက်ကိုမျှော်မှန်းထားပြီးတော့အမေရိကန်အနေနဲ့ဒီအာဆီယံအဖွဲ့ကြီးကိုအာရှပစိဖိတ်ဒေသကိုမောင်းနှင်မဲ့အဓိကအဖွဲ့စည်းတစ်ရပ်ဖြစ်လာစေချင်တယ်ဆိုတာကိုဒီမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံစင်မှာရောနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံစင်မှာပါသူပြောဆိုခဲ့တယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကဒီကနေ့ရန်ကုန်အမေရိကန်တန်ယုံမှာသတင်းမီဒီယာချုပ်နဲ့တွေ့ဆုံစင်မှာပြောပါတယ်။အခုမြန်မာနိုင်ငံလာတဲ့သူ့ရဲ့ခီးစဉ်ဟာလည်းအမေရိကန်မြန်မာဆက်ဆံရေးအတွက်မြန်မာမိတ်ဆွေတူအနေနဲ့လာရောက်တာဖြစ်တယ်လို့ဆိုပါတယ
်။ I'm here as a friend of Myanmar. And that's because the United States values very
American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးပေါ်မှာလွန်မဲ့တံပိုးထားသလိုအထူးသဖြင့်လွန်ခဲ့တဲ့3နှစ်ကစပြီးတော့သမရဦးသိန်းစင်ဦးဆောင်တဲ့မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအလေးနက်ထောက်ခံတာမို့လို့ကျွန်တော်ဟာမြန်မာနိုင်ငံရဲ့မိတ်ဆွေတဦးအနေနဲ့အခုရောက်လာတာပါပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအလေးနက်ထောက်ခံတယ်လို့ပဲပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်မိတ်ဖက်နိုင်ငံလည်းဖြစ်ပါတယ
်မစ္စတာရက်ဆဟာရင်းနှုံးကဒီနိုင်ငံခြားရေးဝန်ကြီးကလင်တန်မြန်မာနိုင်ငံလာရောက်စစ်မှာရောသမရဦးသိန်းစိန်မြန်မာနိုင်ငံလာရောက်စစ်မှာပါလိုက်ပါခဲ့ဘူးတဲ့သူဖြစ်တာမို့လို့အခုသူ့ရဲ့မြန်မာနိုင်ငံခီးစဉ်ဟာတတိယမြောက်ဖြစ်ပါတယ်မြန်မာဆွေရပိုင်းနဲ့တွေ့ဆုံစဉ်မှာလက်ရှိပြုပြင်ပြောင်းလဲရေးတွေအပေါ်မှာအားပေးပြောဆိုခဲ့တယ်လို့ပဲသူ့ရဲ့ဒီစိုးရိမ်ပူပန်စရာတွေကိုလည်းထောက်ပြပြောခဲ့ပါတယ်အထူးသဖြင့်ကတော့ဒီရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာအကူအညီပေးရေးလုပ်ငန်းတွေအတွက်စိုးရိမ်ချက်ဖြစ်တယ်လို့မစ္စတာရက်ဆယ်ကပြောပါတယ်လူမျိုးရေးဘာသာရေးပြည်ပခဖြစ်စဉ်တွေမှာအစိုးရအနေနဲ့တာဝန်ခံမှုရှိဖို့နဲ့တရားဥပဒေစိုးမိုးရေးအရေးကြီးတာတွေကိုသူထောက်ပြခဲ့တယ်လို့ဆိုပါတယ်အခြေအနေတွေဟာအတော့ကိုရှုပ်ထွေးတယ်ဆိုတာကိုလက်ခံပြီးမဲ့ရည်ရှိအတွက်အဖြေထုတ်တဲ့နေရာမှာအဲ့ကဒီကွဲပြားမှုရှိနေတဲ့လူမှုအတိုင်းအဝန်တွေကြားမှာလူမှုအတိုင်းအဝန်တစ်ခုတည်းအတွက်အဖြေထုတ်တာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအစိုးရရဲ့မူဝါဒဘက်မှလည်းဒီကူညီအားပေးရမယ့်ကိစ္စရပ်တွေမှာမြန်မြန်ဆန်ဆန်ဆောင်ရွက်သွားမှာဖြစ်တယ်လို့ပဲသတိထားမယ့်အခြေအနေတွေကိုလည်းတွက်ချက်စဉ်းစားထားတယ်လို့မစ္စတာရက်ဆယ်ကပြောတော့ပါတယ
် We need to be fast where we can be fast and slow where we need to be careful
မြန်မြန်ဆန်ဆန်လှုပ်ဆောင်ရနိုင်တဲ့နေရာတွေမှာမြန်မြန်ဆန်ဆန်လှုပ်သွားဖို့လိုပါတယ်သတိထားမယ့်နေရာတွေမှာတော့နှီးနှီးကွေးကွေးလှုပ်ဆောင်သွားရမှာပါကျွန်တော်တို့အနေနဲ့အတော့ကိုနီးနာကြွယ်ဝစွာနဲ့တွက်ချက်ချင်းကပ်နေတာပါနိုင်ငံရေးစီးပွားရေးအရာပြုပြင်ပြောင်းလဲရေးလုပ်ငန်းတိုးတက်မှုတွေအတွက်ဖြစ်နိုင်သမျှအကူအညီထောက်ပံ့သွားဖို့ရည်ရွယ်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီလုပ်ငန်းစဉ်တွေနောက်ပြန်မလှည့်သွားစေဖို့အတွက်သတိထားနေပါတယ်။ကျွန်တော်အကူအညီပေးချင်ပါတယ်။ဒါပေမဲ့အတော်ကြီးစ조사လှုပ်ဆောင်စရာတွေရှိပါတယ်။ဒါဟာလည်းမြန်မာကောင်းဆောင်တွေမြန်မာပြည်သူတွေအတွက်လှုပ်ဆောင်ကြရမှာပါ
။မြန်မာဆွေရပြည်ညာရေးဝန်ကြီးနဲ့တွေ့ဆုံခဲ့စဉ်မှာတော့ဒီမီဒီယာလွတ်လပ်ခွင့်နဲ့စွန့်ရမြင့်တန်တန်းတွေပေးဖို့စိတ်ဝင်စားတဲ့အကြောင်းပြောဆိုသလိုပဲဒီပြီးခဲ့တဲ့လပိုင်းတွေအတွင်းသတင်းတောက်တွေဖန်ဆီးခံရတာထောင်ချခံရတာတဲ့အပေါ်မှာလည်းစိတ်ဝင်တဲ့အကြောင်းပြောဆိုသွားပါတယ်။လက်ရှိအမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့အရေးယူတံခတ်မှုတွေကိုယာယီဆိုင်းငံ့ထားပေမဲ့အသက်ဝင်နေစေရှိပါတယ်။ဒါတွေကိုလုံးဝပြန်ရုပ်ဖို့ကိစ္စကတော့အမေရိကန်ပြည်ထောင်စုဘက်ကသတ်မှတ်ချက်တွေအတိုင်းဖြစ်ရလိမ့်မယ်လို့ပြောသွားပါတယ
်။ We are in an ongoing discussion with the legislative branch
which ဘလို့သတ်မှတ်ချက်တွေထားမလဲဆိုတာလွှတ်တော်ပိုင်းနဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေပါတယ်။နိုင်ငံတကာမိတ်ဆွေတွေနဲ့လည်းဆွေးနွေးညှိနှိုင်းနေတယ်လို့မြန်မာအစိုးရရောအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ပါမပြတ်ဆွေးနွေးနေပါတယ်ကျွန်တော်တို့ကတော့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမြန်မြန်ဆန်ဆန်ဖြစ်နိုင်ဖို့အတွက်ရည်မှန်းပါတယ်ဖြစ်ထွန်းတိုးတက်မှုတွေရလာဖို့ဖြစ်နိုင်သမျှနီးလန်းစုံသုံးပြီးတော့ဆောင်ရွက်နေပါတယ
်လက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆယ်ဟာဒီရခိုင်ပြည်နယ်တွင်းကိစ္စရပ်နဲ့ပတ်သက်လို့နေဆက်ရေးရာဒုတိယဝန်ကြီးဗိုလ်ချုပ်မမောင်အောင်နဲ့တွေ့ဆုံပြီးတော့ဆွေးနွေးမှုတွေရှိခဲ့ပါတယ်ရခိုင်ပြည်နယ်တွင်းကိစ္စရပ်ဟာပြည်တွင်းရေးဆိုပေမဲ့လည်းဒီနေရာမှာအပြည့်ပြည့်ဆိုင်ရာစံနှုန်းစံထားသတ်မှတ်ချက်တွေကိုလည်းထည့်သွင်းစဉ်းစားရလိမ့်မယ်လို့မစ္စတာရက်ဆယ်ကသတင်းကြော်တီကိုပြောပါတယ်မစ္စတာရက်ဆာဟာဒီကနေ့နေပြီးတော့မှမြန်မာဆွေရတာဝန်ရှိသူတွေနဲ့မတွေ့ဆုံခင်မနေ့တုန်းကတော့ဒီရန်ကုန်မြို့မှာရှိနေပြီးတော့နိုင်ငံတကာ NGO အဖွဲ့တွေနောက်ကုလသမဂ္ဂအေဂျင်စီတွေနဲ့မြန်မာအရက်ဖက်လူမှုအဖွဲ့စည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။သူတို့လုပ်နေကြတဲ့ဒီကူညီရေးလုပ်ငန်းစဉ်တွေမှာမဟာဗျူဟာအရဘယ်လိုမျိုးအကူအညီပေးနိုင်မလဲဆိုတဲ့လိုအပ်ချက်တွေကိုလည်းမေးမြန်းခဲ့တယ်လို့သိရပါတယ်ခင်ဗျာ။